ကိုဗစ် -19 ကပ်ရောဂါပြန့်ပွားနေချိန်မှာပဲဒီရက်ပိုင်းကချင်ပြည်နယ်မှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပါတယ်။ကြာသပတေးနဲ့တောက်ကြ2ရက်အတွင်းအနည်းဆုံး3နေရာလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။မိုးကောင်းတဲ့ကာမိုင်းအကြားကစူပေါင်းစစ်စရေးဂိတ်ကိုဒီနေ့မနက်3နာရီကျော်လောက်မှာ TIA ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတို့က VOA ကိုပြောပါတယ်။
သုံးနိုင်ခွဲပေါင်းဝင်ချင်လောက်ပါရှင်ကားမိုင်းနဲ့မိုးကောင်းကြဆိုမယံကဆောင်ခဲ့ပါရှင်အဲ့ဒါစုပေါင်းခဲ့ပါရှင်ဟုတ် KIA ဖက်ကဒီဂိတ်ကိုလာဖြစ်တာပေါ့ဂိတ်မှာရဲရောစစ်သားရောရှိတယ်ဆိုတော့လေဟုတ်အဲကျမတို့တိရတဲ့လောက်တော့အထီးကိုက်တော့မရှိဘူးရှင်သူပေါင်းဝင်ပြန်ပါပဲဒီလက်နဲ့တွေတကြတယ်လို့ပဲတိရတာရှင်ဟုတ
်ဂျာတာရီနဲ့ညာပိုင်းကလည်းဝိုင်းမော်မျိုးအခြေဆိုင်ခလာရ58တက်ရင်ကို KIA ကလက်နဲ့ကြီးနဲ့ပြစ်ခတ်ခဲ့တာကြောင့်မိနစ်40ကြာတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့ဒေတာကန်တူလက်နက်ကြီးကြီးထိမှန်သိဆုံးခဲ့ကြောင်းဝိုင်းမော်ဒေတာကန်တူကပြောပါတယ်
။58တက်ကြီးမှာဖြစ်ပါ။ချိန်နိုင်ကြောတော့ပေါ့။မနေ့ကမနေ့ကဟုတ်ပါမနေ့က။အဲ့ဒါမနေ့30-40လောက်တော့ပြန်လာပြတဲ့သဘောရှိတယ်။ဝိုင်းမော်ကမောင်းအောင်လီပေါ့။အဲ့ပြောတာဆုံးသွားတာဟုတ်တယ်။ရတာပေါ့ရတာပေါ့။အဲ့မနေ့ကအဲ့မှာလက်နက်ကျလာတော့အဲ့မှာဆုံးသွားလို့ပြောတာ
။သိဆုံးသွားသူဟာခလာရ58အနီးလပန်ရွာအနီး KEP ကုမ္ပဏီမှာတာဝန်ထမ်းဆောင်နေချိန်မှာလက်နက်ကြီးထိမှန်သိဆုံးသွားတာပါ။ဒေသတွင်သတင်းမီဒီယာတွေကတော့ဒီတိုက်ပွဲမှာအပြန်အလှန်ပြစ်ခတ်တာတနအီနီးပါးကြာမြင့်ကြောင်းနဲ့ခလာရ58ဘက်ကထိခိုက်သေးဆုံးသူများပြားကြောင်းဖော်ပြထားပေမဲ့လည်းတီးခြားအတည်ပြုနိုင်တာတော့မရှိသေးပါဘူး KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကတော့နှစ်ရက်အတွင်းအ ਨੇ ဆုံးတိုက်ပွဲ3ကြိမ်ဖြစ်ခဲ့ကြောင်းအခုလိုပြောပါတယ
်ဒီနေ့တနအီပွဲချိန်လောက်မှာလီလူလမ်းပေါ်တော့အဲ့ကလမ်းပေါ်ကမရံကထောင်ဆိုတဲ့ဒီစကားကဒေကေပေါ်မှာအမဝန်တက်တဲ့ဒီဖြစ်တင်ရှိပါတယ်။ဒီကတော့ဒီမိုးကောင်းစကားကယုံကဲ့မှာလဲဒီဖြေတက်ကလည်းအဲလက်နဲ့ချင်းနဲ့လမ်းပစ်တဲ့ဖြစ်တင်နေရှိပါတယ်။ဒီကဆေးနာရီကျော်ချင်းတော့မာဒီဝိုင်းမှုမှာရှိတဲ့စကားကရဲ့ဒီအမ98တက်ရင်းမှာဒီဖြေတက်ကလည်းဝန်တက်တာရှိပါတယ်။ဒါသူတို့လည်းပြန်မှကိုကန်တိုက်ခိုင်းမှာပြည်တနာရည်လိုက်ကြာလို့ပြရပါလားအဲ့ဒါပါပဲအတိတိမဒီကြီးကြီးတဲ့ပွဲကြီးဖြစ်တာတော့မဟုတ်ဘူးပေါ့
ပြီးခဲ့တဲ့ရက်တွေမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကုတ်ခိုင်အကြားပြည်တော်စုလမ်းမပေါ်မှာစစ်ကောင်စီတပ်တွေနဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA တိုင်ရင်96အခြေဆိုင်ရာမုံကိုဒေသဘက်မှာလည်းစစ်ကောင်စီတပ်နဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းလည်းပြောပါတယ်စစ်ကောင်စီဘက်ကိုဒီတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီရက်ပိုင်းတွေအတွင်းမှာစစ်ကောင်စီဘက်ကအေယာဝတီမြေကျောင်းကနေတင်ကားတန်ကြက်ကရင်တွေကိုဗမော်မျိုးကိုပို့ဆောင်နေကြောင်းသတင်းတွေထွက်ပေါ်နေသလိုမိုးမောက်ဒေသဘက်မှာလည်းလူလက်နက်ရိတ်ခါဖြည့်တင်းနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါဗျ။ဒေသခံတွေကတော့ဒီလိုအင်အားဖြည့်တင်းနေတာကြောင့်လိုင်ဇာဘက်မှာမကြခင်တိုက်ပွဲတွေပြင်းထန်လာနိုင်ကြောင်းခန့်မှန်းထားပါတယ်ခင်ဗျာ။